မြန်မာနိုင်ငံစီးပွားရေးအချက်အချာမြို့တော်ရန်ကုန်မှာစီးပွားရေးကြက်တဲမှုတွေနဲ့ရင်ဆိုင်နေရတာကြောင့်မိုးဖုတ်ဖက်ကျနေတဲ့ကြားကပဲမြို့ကန်တွေကစားသုံးစီတန်းစီသူတွေထမင်းတုပ်တန်းစီသူတွေနဲ့ပြည်နေတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်။မနစ်ဖေဖော်ဝါရီလတော့ငါစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေဟာစစ်ကောင်စီကနိုင်ငံသားငွေလဲလှယ်မှုကိုတင်းကျပ်စွာထိန်းချုပ်လိုက်တဲ့အပြင်ပို့ကုန်သွင်းကုန်လုပ်ငန်းတွေနဲ့ပတ်သက်လို့လွှဲမှားတဲ့အစီအမံတွေကြောင့်ပြည်သူတွေဟာတဖြည်းဖြည်းဆင်းရဲတွေနှက်လာနေပါတယ်။ဒါပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာရဲ့နောက်ဆက်တွဲအဖြစ်ကမ္ဘာလုံးဆိုင်ရာစားသောက်ကုန်စည်တွေအစမတန်တက်လာတာရဲ့အကျိုးဆက်တွေကိုပါခံစားနေရတဲ့မြန်မာပြည်သူတော်တော်များများကပရာဟိတစေနာရှင်တွေလှူဒန်းတဲ့အစသောက်တွေပေါ်မှာမိခိုပြီးတော့အားထားနေရပါတယ
်။အိမ်မှာမစားပြစ်ဘူးဆိုတာချဲ့မီးရလည်းမလာဘူးဗျာ။နော်ချဲ့မီးရမလာဘူးဆန်သွားဝင်ရှားတယ်။နောက်တော့ကျွန်တော်တို့ပင်စင်အနေနဲ့ဆိုလို့ရှိရင်ဝယ်မယ်ချမ်းမယ်ဆိုရင်ပင်စင်သားတယောက်အနေနဲ့ဒီဝင်ဝင်နဲ့ balancing မဖြစ်ဘူးပေါ့မဖြစ်ဘူးဆိုတော့တစ်ဖက်တလန်ကလည်းကာမိအောင်ခုလိုလေရဒီမှာလိုင်းကျွန်တော်တို့ဝယ်လဲဝယ်လာတယ်မပြောဘူးလို့ပါတော့ပြန်ပြူတယ်လေပြန်ပြူတယ
်အရင်စားသုံးစီတပိတ်တာကို9000ကျပ်ရှိခဲ့ရာကနေအခုဆို9000ကျပ်ထိနှစ်ဆနီးပါးတက်လာခဲ့တာပါမြန်မာနိုင်ငံလူဦးရေ40ရာခိုင်နှုန်းဟာနိုင်ငံတော်ကသတ်မှတ်ထားတဲ့စီးရင်မွေးတင်မှုနှုံးအောက်ကိုရောက်နေတယ်ဆိုပြီးတော့ကမ္ဘာဘဏ်ကဇူလိုင်လမှာပြောပါတယ်ဒါပြင်စားသောက်ကုန်စည်းနှုန်းတွေဟာလေမနစ်မတ်လနဲ့ရှင်လို့ရှိရင်ဒီနှစ်မှာ 18.3 ရာခိုင်နှုန်းထိတက်လာတယ်လို့ဆိုပါတယ်ရှင်